Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စက်တင်ဘာလ21ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ16.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျမအေးတနာကြပါရှင်။ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်တနိုင်ငံချင်းစီကဒုက္ခသည်အရေးအတွက်ဘယ်ရွေးပင်များလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ်အစီအစဉ်တစ်ရက်လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီးကပြောကြားသွားပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ပထမအဦးဆုံးဒုက္ခသည်ခုံယူနေရချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုတောင်ကိုရီးယားကခုံယူနေရချထားပေးမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတင်ပြနေပြောပြဖို့ရှိပါတယ်နန်းလောင်ရေ
။ကောင်းပါပြီရှင်။တောင်ဆန်းစုကြည်ရဲ့ပါတီမဲဆွယ်စည်းရုံးရေးဆင်းတဲ့ကော်မူခရီးစဉ်သတင်းမှာတော့
တနိုင်ငံလုံးအတိုင်းအတာနဲ့လောရမယ်ကိစ္စပြည်စင်မီးလို့ကျမရေးတို့ပညာရေးတို့ဆိုတာဟာအစိုးရတစ်ခုကပဲလုပ်လို့ရတဲ့ကိစ္စပါ
အမျိုးသားဒီမိုကရေစီပါတီဥက္ကဋ္ဌတောင်ဆန်းစုကြည်ပါရှင်အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါဒါအပြင်တနိုင်ငံလုံးတပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေး NCA လက်မှတ်ရေးထိုးနိုင်ဖို့မနေ့ကလုပ်တဲ့အစည်းအဝေးအတွင်းပဲအချက်တွေအပေါ်သဘောတူညီမှုမရခဲ့ကြသလဲဆိုတဲ့အချက်တွေနဲ့အောက်တိုဘာလအတွင်းတနင်္ဂနွေလုံးအပြစ်ခတ်ရစဲရေး NCA စာချုပ်ချုပ်ဆိုဖို့မဖြစ်နိုင်ဘူးလို့နိုင်ငံရေးအကဲခတ်တွေကဘာကြောင့်အသုံးသတ်နေကြသလဲဆိုတဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်ဒီလိုသတင်းတွေမတိုင်ခင်ခုရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်တနိုင်ငံချင်းစီကဒုက္ခသည်အရေးအတွက်ဘယ်ရွေးပင်များလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်မယ်အစီအစဉ်တစ်ရက်လိုအပ်တယ်လို့ပိုလန်နိုင်ငံသားရေးဝန်ကြီး Grzegorz Schetyna ကပြောပါတယ်ဥရောပသမဂ္ဂပထမဦးစားပေးလှုပ်ဆောင်ရမှာကနေဆက်မြင့်ကိုလုံခြုံအောင်ကာကွယ်ရမယ်ပြီးတော့ဒုက္ခသည်ကြိုးဆိုရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာမှရောက်လာတဲ့သူတွေကိုဒုက္ခသည်အစ်စ်တွေလားဒါမှမဟုတ်ရင်စီဝါရေးအကျိုးအမြတ်ကြောင့်ပြောင်းရွှေ့လာတဲ့သူတွေလားဆိုတာကိုစစ်စစ်သိတယ်လို့တင်းလာနေထုတ် Political Europe သတင်းစာရဲ့အတွင်းအမြင်ဆောင်ပါမှာ Mr. Schetyna ကပြောထားပါတယ်ဒုက္ခသည်တွေလက်ခံတဲ့ကိစ္စကိုပိုလန်နိုင်ငံကမကန့်ကွက်ပါဘူးဒုက္ခသည်တသိန်းခွဲကျော်ခွဲဝေယူဖို့အဆိုပြုထားတာကိုဒီပြဿနာကအပြည့်အဝဖြေရှင်းနိုင်မှာမဟုတ်ဘူးလို့ Mr. Schetyna ကဆိုပါတယ်ဆွီဒင်၊ဂျာမနီနဲ့ဩစတြီးယားလိုနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေကိုခေါ်ယူနေရချထားပေးတဲ့အတွေ့အကြုံရှိပေမဲ့လည်းတခြား EU နိုင်ငံတွေမှာအဲ့လိုမျိုးအတွေ့အကြုံမရှိဘူးလို့တနင်္ဂနွေနေ့မှာလည်းသူကသတင်းထောက်တွေကိုပြောသွားတာပါဒီကနေ့မှာတော့မစ္စတာ Schetyna ဟာ Czech ပြည်သူသမ္မတနိုင်ငံ Slovakia, Hungary နဲ့လက်ရှိ EU ဥက္ကဋ္ဌ Luxembourg နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ Prague မြို့မှာတွေ့ဆုံပါတယ်ဒီဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ EU ပြည်ထောင်စုဝန်ကြီးတွေကအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးတော့ဗုဒ္ဓဟူးနေ့မှာတော့ EU ပြည်ထောင်စုဝန်ကြီးတွေဆွေးနွေးကြဖို့ရှိပါတယ်။စီးရီးယားနိုင်ငံက40ရာခိုင်နှုန်းအပဝင်ဒုက္ခသည်9သိန်းကျော်ဥရောပကိုဒီနှစ်ရောက်လာတယ်လို့ IOM နိုင်ငံတကာရွှေပြောင်းခြေချနေထိုင်မှုအဖွဲ့ကပြောပါတယ်။American ပြည်အောင်စုကတော့တနစ်ကိုလက်ခံတဲ့ဒုက္ခသည်အရေးအတွက်လက်ရှိ9000ကနေ2016မှာ8000ကျွဲ2019မှာဒုက္ခသည်တသိန်းအထိတိုးပြီးတော့လက်ခံမယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကတနင်္ဂနွေနေ့ကပြောသွားခဲ့ပါတယ်ရှင
်။ Greek နိုင်ငံရဲ့မနေ့ကအထွေထွေရွေးကောက်ပွဲမှာလက်ဝဲရင်း Greek ဝန်ကြီးချုပ် Alexis Tsipras အနိုင်ရကြောင်းကြေညာလိုက်ပြီးချိုးချံချွေတာရေးအစီအစဉ်ဆက်လုပ်သွားလိမ့်မယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးချုပ် Tsipras ကဂရိအနေနဲ့ဒေါ်လာသန်းထောင်ချီတဲ့ချင်းငွေအထောက်ပံ့တွေရဖို့ဥရောပကျွေးရှင်တွေတောင်းဆိုထားတဲ့အစိုးရသုံးစီချိုးချံချွေတိုက်အစီအစဉ်အကောင့်ထယ်ဖော်ဖို့အတွက်ညပေါင်းစုရအမြန်ဖွဲ့သွားမယ်လို့ထုတ်ပြောလိုက်ပါတယ်။ဂရိနိုင်ငံကို Conservative တွေကဆက်ပြေးအုပ်ချုပ်မှာကိုလက်မခံကြောင်းမဲဆန္ဒရှင်ပြည်သူတွေကအခုရွေးကောက်ပွဲမှာပြခဲ့ပြီးနိုင်ငံပိုင်းအကြာမှာပဲရွေးကောက်ပွဲအနိုင်ရ Syriza Party ခေါင်းဆောင် Mr. Tsipras ကအောင်ပွဲခံနေတဲ့လူအုပ်ကိုတနင်္ဂနွေနေ့ညပိုင်းမှာမေးခွန်းပြောခဲ့တာပါ။ဂရိနိုင်ငံရဲ့အနာဂတ်တောက်ပလာအောင်ဖိနစ်ခံလူသမားလူတန်းစားတွေအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်။ဒဏ်လူညီမျှမှုတရားမျှတမှုလူမှုရေးဆိုင်ရာမျှတမှုတွေနဲ့တိုင်းပြည်ကြောဝါချမ်းသာအောင်ပြည်သူတွေဂုဏ်ယူနိုင်အောင်လာမယ့်၄နှစ်အတွင်းဆောင်ရွက်သွားမယ်လို့ Mr. Tsipras ကကတိပေးခဲ့ပါတယ်။တကယ်တော့ရွေးကောက်ပွဲမဲပြား90ရာခိုင်နှုန်းကျော်ရေတွက်ပြီးချိန်မှာ Syriza Party ကမဲစုစုပေါင်းရဲ့ 35.4 ရာခိုင်နှုန်းကိုရထားပြီးလွှတ်တော်မှနေရာစုစုပေါင်း300ထဲမှာ144နေရာကိုအနိုင်ရထားလိုက်တာဖြစ်ပါတယ်။ဒီပါတီနောက်မှာတော့ New Democracy Party က 28.3 ခိုင်နှုန်းနဲ့နာစီဝါဒကိုအားကျတဲ့ Golden Dawn Party က900ခိုင်နှုန်းအသေးသေးအနိုင်ရထားပါတယ်ခင်ဗျာ
။ အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂကာလကြာရှည်စုံစမ်းနေတဲ့ကိစ္စမှာထူးခြားတဲ့တိုးတက်မှုတွေရှိတယ်လို့ IAEA နုမျိုးစွမ်းရည်အေဂျင်စီအကြီးအကဲကပြောပါတယ်။စုံစမ်းမှုတွေရဲ့အဓိကအချက်အခြားဖြစ်တဲ့ပါချင်စစ်ကန်ကိုတွားရောက်ခွင့်ရခဲ့တာအပအဝင်အီရန်နိုင်ငံခီးစင်နဲ့ပတ်သက်လို့ IAEA အကြီးအကဲယူကီယာအာမာနိုက IAEA ဘုတ်အဖွဲ့ကိုအစီရင်ခံစာတင်ပြတာပါ။အီရန်ကိုယ်စားလှယ်တွေရယူပေးတဲ့နမူနာအပါအဝင်ပါချင်စစ်စခန်းကပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုသူ့ရဲ့ခီးစဉ်မတိုင်ခင်မှာရယူခဲ့တယ်လို့မစ္စတာအာမာနိုကပြောပါရည်။ IAEA ရဲ့လုပ်ငန်းရပ်တွေကိုမထိခိုက်စေဘူးဆိုရင်တချို့ကိစ္စတွေမှာဒီလိုနမူနာယူပြီးတော့စစ်ဆေးအတည်ပြုတဲ့လုပ်ငန်းရပ်တွေကိုအဲ့ဒီအင်ရှင်နိုင်ငံတွေကိုပေးလုပ်တဲ့တာရကတွေရှိတယ်လို့သူကဆိုပါရည်။ IAEA ကအဲ့ဒီနမူနာတွေကိုအတည်ပြုစစ်ဆေးတဲ့နေရာမှာတော့သူတို့စီမှာအသုံးပြုနေတဲ့အောင်မြင်ပြီးသားစစ်ဆေးတဲ့နည်းတွေကိုအသုံးပြုသွားမှာဖြစ်တယ်လို့မစ္စတာအာမာနိုကသတင်းတောက်တွေကိုပြောသွားတာပါ။အစောပိုင်းကတော့ဒီပါချင်စစ်စခန်းကနေပြီးတော့နမူနာတွေကိုအီရန်နျူကလ িয়ার အရေးကျွမ်းကျင်ပညာရှင်တွေထုတ်ယူပြီးတော့ကုလသမဂ္ဂကိုပေးအပ်တယ်လို့အီရန်အရာရှိတွေဒီကနေ့ပဲပြောသွားခဲ့ပါတယ်။ပါချင်စစ်စခန်းရဲ့ပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုကုလသမဂ္ဂရဲ့ IAEA နုမျိုးစွမ်းရည်အေဂျင်စီကအစုံစမ်းစစ်ဆေးရေးမှုတွေကိုတက်သေးထားပြီးတော့ရယူတာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့နုမျိုးအေဂျင်စီပြောရေးဆိုခွင့်ရှိသူကိုကိုးကားပြီးတော့အီရန်အစိုးရသတင်းဌာန IRNA ကသတင်းဖော်ပြထားတာပါဒီပါချင်းစစ်စခန်းဟာစစ်ဖက်ဆိုင်ရာဌာနတစ်ခုတက်တက်ဖြစ်တဲ့အပြင်လူတွေဝင်ခွင့်မရှိဘူးဆိုပြီးတော့အီရန်အစိုးရက IAEA အရာရှိတွေကိုနှစ်ပေါင်းများစွာလာခွင့်မပေးပါဘူးပြီးတော့ပါချင်းစစ်စခန်းကိုမဲတဲ့ကိစ္စကလည်းအမေရိကန်နဲ့အစ္စရေးကြောင့်လို့အီရန်အရာရှိကအဖြစ်တင်ပြီးတော့အီရန်ရဲ့စစ်စခန်းမှာနျူကလ িয়ার လက်နက်ဆောက်လုပ်နေပါတယ်ဆိုပြီးတော့အဲ့ဒီနိုင်ငံတွေကထောက်လန်းရေးသတင်းမှားတွေပေးတာလို့ဆိုပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာပါလို့အီရန်အစိုးရကဟိုးအရင်ကခိုင်ခိုင်မာမာပြောနေတာပါရှင်
။ပိုယွမ်းမင်းကြီးဖရန်စစ်အနေနဲ့ကျူဘာမြို့တော်ကနေနိုင်ငံအရှေ့ပိုင်းရှိကက်စတိုညီအကိုဇာတိမြေကိုဒီနေ့သွားလိုက်ဖို့ရှိပါလေ။1959ခုနှစ်ကကျူဘာကျွန်းနိုင်ငံလေးကိုအုပ်ချုပ်လာတဲ့ဖီဒယ်နဲ့ရောကက်စတိုညီနောင်ကိုတွေ့ဆုံပြီးတရက်ကြာမှခုလိုသူတို့ဇာတိမြေအိုချင်းကိုသွားမှာဖြစ်ပါတယ်။တကယ်တော့ဒီအိုချင်းမြို့ဟာမြို့တော်ဟာဘာနာကနေမိုင်900ခန့်ဝေးပြီးတော့ရာစုနှစ်တွေချီတည်ရှိလာခဲ့တဲ့တမျိုးလုံးကနေလှမ်းမြေအောင်မြင်မာတဲ့လဝါကတိုင်ကြီးအတွက်နာမည်ကြီးတဲ့မြို့ဖြစ်ပါတယ်။ဒီရိုမန်ကက်သလစ်ဖုန်းတော်ကြီးအနေနဲ့ဒီအိုချင်းမြို့မှာတောင်းတဲ့ချီတက်လာမဲ့လူတို့ကိုတရားဟောပွဲချင်းနေတဲ့ကျင်းပဖို့ရှိပါတယ်။ပြည်တော်ကျူးဘားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆန်ဒီယေဂိုကိုသွားပြီး Virgin of Charity ဘုရားကျောင်းကိုသွားလည်မှာပါ။မနေ့တနင်္ဂနွေနေ့တုန်းကလည်းဟာဗာနာမြို့တော်မှာတရားဟောပွဲကြီးတစ်ခုကျင်းပခဲ့ရမှာပိုဟန်မင်းကြီးကအထွေးခေါ်ဆိုင်ရာအန္တရာယ်ကြီးမှုတွေကိုသတိထားကြဖို့သတိပေးခဲ့ပါတယ်။ဒီတရားပွဲကိုဟာဗာနာမြို့တော်ကသမိုင်းဝင်တော်လှန်ရေးပြင်မှာကျင်းပခဲ့ရမှာလူအုပ်ကြီးကတိုးချိတ်ပြီးလာနာထောင်ခဲ့ပါတယ်။ကျူဘားနဲ့အမေရိကန်ကြားလှုပ်ဝဲဆွေးနွေးပွဲတွေမှာအောင်မြင်အောင်နောက်ခံနေဝင်ကူပေးခဲ့တဲ့ပိုဟန်မင်းကြီးအနေနဲ့ကျူဘားခီးစဉ်ပြည်ရင်နက်ဖြန်အင်ကာနဲ့မှာအမေရိကန်နိုင်ငံကိုလာရောက်မှာဖြစ်ပြီးသမ္မတဘရက်အိုဘားမားနဲ့တွေ့ကာအမေရိကန်လွှတ်တော်နဲ့ကုလသမဂ္ဂထွေထွေညီလာခံပါလဲမေကွန်းပြောဖို့ရှိပါတယ်ခင်ဗျာ
ဒီအမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဒေတာရင်သတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တောင်ကိုရီးယားနိုင်ငံရဲ့ပထမအဦးဆုံးဒုက္ခသည်ခေါ်ယူနေရချထားရေးအစီအစဉ်နဲ့ထိုင်းမြန်မာနယ်စပ်ကမြန်မာဒုက္ခသည်30ကိုခေါ်ယူနေရချထားပြီးမှဖြစ်ပါတယ်။နယ်စပ်ဒုက္ခသည်စခန်းတစ်ခုကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့ရွေးချယ်စီစဉ်မှုတွေလုပ်ဆောင်နေတယ်လို့တောင်ကိုရီးယားတရားရေးဌာနကပြောပါတယ်။သူတို့ကိုလာမယ့်ဒီဇင်ဘာလမှာခေါ်ဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားမှာဒုက္ခသည်ခေါ်ဆောင်နေရာချထားရေးအစီအစဉ်တစ်ခုကိုလွန်ခဲ့တဲ့နှစ်နှစ်မှာစတင်လိုက်ပြီးတဲ့နောက်အခု UNHCR ရဲ့ဒုက္ခသည်အစီအစဉ်နဲ့ဒီကရင်ဒုက္ခသည်တွေကိုခေါ်ဆောင်တာပါ။တောင်ကိုရီးယားအစိုးရဟာဒုက္ခသည်ဥပဒေကိုပြဋ္ဌာန်းတဲ့ပထမဦးဆုံးအာရှနိုင်ငံဖြစ်ပါတယ်။အဲဒီဥပဒေအရ UNHCR ကအကြံပြုချက်နဲ့ဒုက္ခသည်တွေကိုခေါ်ယူနေရာချထားပေးမှာဖြစ်ပါတယ်။ဒုက္ခသည်ခေါ်ယူနေရာချထားပေးတဲ့အာရှနိုင်ငံတွေမှာတော့ဂျပန်က2010မှာပထမဦးဆုံးခေါ်ယူတာဖြစ်ပြီးတော့အခုတောင်ကိုရီးယားကဒုတိယမြောက်ခေါ်ယူတာပါ။အခုခေါ်ယူတဲ့ဒုက္ခသည်အယောက်30ကို F2 ပြည်ဝင်ခွင့်ဗီဇာပေးမှာဖြစ်ပြီးတော့အဲဒီဗီဇာကသူတို့ရောက်လာရင်အလုပ်လုပ်ခွင့်ရမှာဖြစ်ပါတယ်။ရောက်လာတဲ့ဒုက္ခသည်တွေဟာကိုရီးယားဘာသာစကားသင်ယူရမှာဖြစ်ပြီးတော့အစိုးရရဲ့ဒုက္ခသည်ထောက်ပံ့ရေးစခန်းမှာတစ်နှစ်အလုပ်တင်ဖြစ်နေကြရပြီးတော့မှအစိုးရကသူတို့ကိုတနေရာရမှာအတီးနေရချထားပေးမှာဖြစ်ပါလိမ့်ရှင်
ဩစတြေးလျဝန်ကြီးချုပ်ရဲ့ဝန်ကြီးအဖွဲ့ထဲမှာအမျိုးသမီးကာကွယ်ဝန်ကြီးတူပထမဆုံးအနေနဲ့ပါလာပါပြီ။အရင်ဝန်ကြီးချုပ်တိုနီအဖွဲ့ပြုတ်ချခဲ့ပြီးဖြစ်လာတဲ့ဩစတြေးလျနိုင်ငံရဲ့ပထမဆုံးအမျိုးသမီးကာကွယ်ဝန်ကြီးဖြစ်သူအရင်အထက်လွှတ်တော်အမတ်မာရိုက်စပိုင်းအနေနဲ့ဒီနေ့ကျန်းသစ္စာချိန်ဆခဲ့ပါတယ်။ဝန်ကြီးချုပ်တဲ့မယ်ကွမ်တာဘူးအနေနဲ့အမျိုးသမီးဝန်ကြီး၅ဦးခန့်ခဲ့ရမှာကာကွယ်ဝန်ကြီးတာဝန်ယူရတဲ့မာရိုက်စပိုင်းကတော့ဒေတာရင်းကိုရီးယားနှစ်နိုင်ငံစီးတင်မမှုတွေနဲ့တိုက်ပြရဲ့အရေးကြီးဆုံးကာကွယ်ရေးစာချုပ်စာတမ်းတွေကိုစီမံခန့်ခွဲရတော့မှာပါတကယ်တော့ဝန်ကြီးချုပ်တစ်ထာဘူးအနေနဲ့သူ့ပြိုင်ပွဲအရင်ဝန်ကြီးချုပ်အပေါ်ထားစီမံခန့်ခွဲမှုညံဖြင့်ခဲ့ပြီးသဘောထားစစ်တမ်းတွေမှာလူမုန်းများခဲ့တယ်လို့ထောက်ပြခဲ့ကအစိုးရပါတီဖြစ်တဲ့လူ့သမားပါတီခေါင်းဆောင်ဖြစ်ကပါသူ့ကိုဖယ်ရှားဖြစ်ခဲ့တာပါအထက်ကလူပုံကိုင်ပုံအနေနဲ့မတူကွဲပြားစေဖို့အတွက်ဝန်ကြီးချုပ်တာဘူးအနေနဲ့လူ့သမားပါတီရဲ့ဟိုးရင်ဝန်ကြီးချုပ်ဟောင်းဂျွန်ဟောဝါလက်ထက်ထက်ကခန့်ခဲ့တဲ့ဝန်ကြီးတွေကိုဖြုတ်ချဖြစ်ခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ခုတော့ကြမ်းရှိနေတဲ့အချိန်တွင်သတင်းဆောင်းပါးတွေကိုဆက်တိုက်တင်ပြပေးသွားမှာပါဒေတာရင်လာမဆက်သွယ်ရေးအပါဝင်အရေးတကြီးလိုအပ်ချက်တွေဘက်ဆောင်ဖွံ့ဖြိုးတိုးတက်စေဖို့မြန်မာတိုင်းကလုံးအတိုင်းအတာနဲ့ပြုပြင်ပြောင်းလဲနိုင်တဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့ပြည်သူတွေနဲ့အတူလက်တွဲဆောင်ရွက်မယ်လို့အတိုက်ခံပါတီကောင်ဆောင်တောင်ဆန်းစုကြည်ဟာသူ့ရဲ့မဲဆန္ဒနဲ့ကော့မှုကိုမဲဆွယ်စည်းရုံးရေးခီးစဉ်မှာပြောဆိုလိုက်ပါတယ်ဒါပေမဲ့တောင်ဆန်းစုကြည်ဝင်းရောက်ရှင်ပြိုင်မဲ့ဒီမဲဆန္ဒနယ်ထဲမှာဘသူကိုဘယ်ပါတီကိုမဲပေးရမယ်ဆိုတာဒေသခံပြည်သူကြားတွေးဟဖြစ်နေတာတွေရှိနေတယ်လို့သိရပါတယ်။နိုင်ငံကိုအမှန်တကယ်ပြောင်းလဲချင်တယ်ဆိုရင်ဘယ်သူပဲအဖွဲ့အစည်းကလှုပ်ဆောင်ပေးနိုင်တယ်ဆိုတာပြည်သူတွေကိုယ်ပိုင်အသိနဲ့ဆုံးဖြတ်စေချင်တယ်လို့လည်း NLD ဖက်ကပြောပါတယ်။အသေးစိတ်ကိုမတ်ဆွန်မုံကချက်ပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်ဟာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအပြတ်အသတ်အနိုင်ရခဲ့တဲ့ကော်မှုမျိုးနဲ့မဲဆန္ဒနယ်မှာပဲအခုလာမယ့်2015ရွေးကောက်ပွဲအတွက်ထပ်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ဒီကနေ့တနင်္လာနေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူမရဲ့မဲဆန္ဒနဲ့ကော်မှုမျိုးနဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးရေးခရီးစဉ်ကိုစတင်လိုက်တာဖြစ်ပြီးဒေသတွင်းအဓိကလိုအပ်ချက်ဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကနေစပြီးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နိုင်မဲ့အစိုးရတရက်ကိုဖွဲ့စည်းနိုင်ရေးအဓိကထားဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်ကျမတို့ကော်မှုမှာဆိုလို့ရှိရင်လမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်လို့မပြည့်စုံသေးပါဘူးတရားရဂိုင်းတို့ပြီးမှပဲပြည့်စုံတယ်လို့ကျမတို့ပြောလို့ရမှာပါလက်သက်ကြတော့ဒီလောက်တောင်မှမရသေးဘူးဒါကတော့ပို့ပြီးတော့အစိုးရရဲ့လုပ်ပိုင်ခွင့်နဲ့ဆိုင်ရာကြောင့်မလို့ကိုယ်စလဲတယောက်ချင်းတယောက်ချင်းလုပ်ဖို့ဆိုတာအင်တာမတ်ခက်တဲ့ကိစ္စဖြစ်ပါတယ်ဒါတော့ကျောင်းမကြီးနဲ့ပညာရေးလည်းထုံနည်းလကောင်းပါပဲထုံကုန်ပြီးပြောရမယ်ဆိုလို့ရှိရင်တနိုင်တန်လုံးအတိုင်းအတာနဲ့လုပ်ရမယ့်ကိစ္စလက်စစ်မျိုးတို့ကျောင်းမကြီးတို့ပညာရေးတို့ဆိုတာဟာအစိုးရတစ်ခုကပဲလုပ်လို့ရတဲ့ကိစ္စပါဒါကြောင့်မလို့ကျမတို့ကနေပြောဖို့ပဲနေနေမယ်ပြောပါတယ်အခုနိုဗ ెంబ ာလမှာကြားအောင်မယ်ရွေးကောက်ပွဲမှာကျမတို့ဝင်ပြီးတော့ရှင်းပြိုင်တာဟာအစိုးရဖွဲ့ရေးအတွက်ဝင်ပြီးတော့ရှင်းပြိုင်တာပါလို့ကျမတို့အဲ့လိုပဲပြောပါတယ်ဒါတော့မြို့နဲ့တနေအတွက်တင်ရှင်းပြိုင်တာမဟုတ်ပါဘူးတနိုင်တာလုံးအတိုင်းအတာနဲ့အစိုးရဖွဲ့ဖို့အတွက်ရှင်းပြိုင်တာဖြစ်ပါတယ်
ဒေါန်ဆန်းစုကြည်ဟာကော်မှုမျိုးနဲ့အဖြောက်ကျေးရွာနတ်စင်ကုန်းကျေးရွာကပြည်သူလူထုနဲ့လမ်းတလျှောက်တွေ့ဆုံခဲ့တယ်လို့ကော်မှုမျိုးနဲ့မဇယ်စိတ်ကျေးရွာမှာလည်းရက်ရွာလူထုနဲ့တွေ့ဆုံခဲ့ပါတယ်ဒေသခံတချို့ကတော့2015ရွေးကောက်ပွဲမှာဘဲပုတ်ကိုဘဲအဖွဲ့အစည်းကိုမဲပေးရမယ်ဆိုတဲ့ဒွိဟဖြစ်နေတာတွေကိုကြားသိခဲ့ရပါတယ်လို့ဒေါန်ဆန်းစုကြည်ရဲ့ကော်မှုခီးစဉ်အတွင်းလိုက်ပါသတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့ဗီဒီယိုသတင်းတောက်ကိုကောင်းဆန်းကအခုလိုပြောပြပါတယ်
ကျွန်တော်ရောင်းနေမှာချက်တူရမှာရှိတယ်ရောင်းရသားတွေတဲကပေါ့နော်အများစုကသူတို့ကဘယ်လိုဖြစ်နေလဲဆိုတော့သူတို့မှာဝေခွဲမရဖြစ်နေပါခင်ဗျဝေခွဲမရဖြစ်နေရဆိုတော့ဒီသူတို့ဒီအခုရွာရဲ့ပုံပြတုတ်တက်မှုတွေကိုလည်းဟိုတက်ဆောင်ရေးပါတီကပုံပြတုတ်တက်အောင်လမ်းဖောက်ပေးတာမျိုးအလူတန်းမျိုးတွေလည်းလုပ်ပေးထားတယ်ခင်ဗျဒီတစ်ဖက်မှာရှိတဲ့ဒီ NLD ပါတီကဒေါအောင်ဆန်းစုကြည်ကဆိုရင်လည်းသူတို့ရဲ့ညှောင်းလင်းချက်တွေနဲ့ရှိနေရဆိုတော့သူတို့ကဘယ်ပါတီဘယ်ဘက်ကိုအခုချိန်ဒီမဲပေးရမယ်ဆိုတော့အခုဒီဝေခွဲမရသေးဘူးလို့သူတို့ပြောပါလေခင်ဗျာသူညောင်လုံးလည်းမဲပေးချင်တယ်လို့လည်းပြောပါလေခင်ဗျာအခုကတော့ဒီ NLD ပါတီကိုမှပဲအမေစုတင်မှဖြစ်မယ်ဆိုတော့အခိုင်အုံချက်တွေအပြည့်ရှိနေအောင်တွေးရပါခင်ဗျာဒေါ်စုရဲ့လော်စုကြီးကအစပုံလုံးကိုပြင်ထားအောင်တွေးရပါခင်ဗျာဇွာကန်ဒီတဲ့ဆိုရင်ဒီဇွာပတ်ချက်လေးမှရှိရဲ့ဒီဘာနီ၆ကလောက်ရွာရဆိုရင်လည်းမနဲ့ကြရတယ်ပြီးတော့ဟောဒေါ်စုကိုညောင်လင်းဆောင်တော့ပြီးလမ်းဆောင်နေကြတယ်ခင်ဗျာအခုချိန်ဒီတော့ဆောင်နေကြပါခင်ဗျာဟော
ပြည်သူလူထုအနေနဲ့မိမိတို့ရဲ့နိုင်ငံကိုအမှန်တကယ်ပြောင်းလဲခြင်းနဲ့ဆိုရင်ဘဲသူဘဲပုတ်ကိုဘဲအဖွဲ့အစည်းကလှုပ်ဆောင်ပေးနိုင်တယ်ဆိုတာကိုပြည်သူတွေရဲ့ကိုယ်ပိုင်အသိနဲ့ဆုံးဖြတ်စေချင်ပါတယ်လို့လည်း အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ
်ကိုယ့်ကိုအုပ်ချုပ်မဲ့အစိုးရကိုကိုယ်ကိုယ်ရဲ့ရွေးချယ်ခွင့်ရှိတယ်အဲ့ဒါကနိုင်ငံရေးအချုပ်အခြာအာဏာဆိုတာမဲဆန္ဒရှင်ပြည်သူလူထုတဲ့ထက်မှပဲရှိတယ်ရွေးကောက်ပွဲနီးကမှဟလာဒီ commander လို့ရေတမှုပေါ့နော် commander နဲ့ hinterfa ဒီရွေးကောက်ပွဲကတနက်စာကြည့်လို့ရှင်တသက်တာခံသွားရမယ်ဒါကြောင့်မို့ခဏတာနဲ့မကြည့်ပါနဲ့တဘွားစာနဲ့ဟလာကျွန်တော်အနာဂတ်မျိုးဆက်ဒီအတွက်ကြည့်ပြီးတော့မှန်မှန်ကန်ကန်မဆန္ဒရှင်ပြည်သူလူထုဟာရွေးချယ်ပြီးပါလို့မေတ္တာရပ်ခံမယ
်အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ကော်မူးမျိုးနယ်အပါအဝင်မဲဆွယ်စီယုံရေးဇက်တိုက်ဆက်သွားမဲ့ခီးစဉ်တွေနဲ့ပတ်သက်လို့အဖွဲ့ချုပ်ကစီစဉ်သူဦးသိန်းဦးကအခုလိုပြောပြပါတယ
်ကော်မူးကိုလမ်းမှာရှိတဲ့ရွာတွေမှာသူပြည်သူနှုတ်ဆက်တကားပြောတယ်ပေါ့လေအဓိကကသူမဆယ်စိတ်မှာမဆယ်စိတ်ဆိုရွာမှာနော်အဲ့ဒီမှာသူပြည်သူနဲ့ပြောစကားပြောမှာပေါ့နော်ပြီးရင်အဲ့ညကုံမှုမှာနားမယ်အဲ့နက်စင်ကြတော့တခါကော်မူးမျိုးနယ်တွေကဟိုသမနိုင်ရွာဘောဘလောက်တော့နောက်ပြီးတော့အဲ့တမင်ကျန်အဲ့ဒီရွာကြီးမှာသူပြည်သူတွေနဲ့တွေ့ပြီးတော့ကိုညံကုန်းပြို့ကိုသွားမယ်တမင်ကိုညံကုန်းပြီးတော့ဒေးဒီယံမြို့အဲ့ဒါအဲ့နှစ်ငါအတွက်ရှိတယ်မှာအဲ့ဒ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လာမယ့်2015ရွေးကောက်ပွဲမှာအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ရွေးကောက်ပွဲကိုယ်စားလှယ်လောက်1100ကျော်နဲ့အင်အားအများဆုံးဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါတယ်ရှင်
ဒါရှိများရှင်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲစင်းရင်မှာပါမပါစစ်ဆေးရမယ်နောက်ဆုံးရက်ဟာ29ရက်နေ့မှုရက်ပိုင်းမဲ့လိုပါတော့တယ်ပြည်သူတွေမဲစင်းရင်စစ်ဆေးဖို့နဲ့ပတ်သက်ပြီးကြုံနေကြရတဲ့အခက်အခဲတွေနဲ့ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားကြမယ်ဆိုတာကိုအခုလာမဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ VOA American အသံရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။သောတာရှင်များရှင်တပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေး NCA လက်မှတ်ရေးထိုးနိုင်ဖို့နဲ့ပူတွဲကိုယ်စားလှယ်ဖွဲ့စည်းရေးအတွက်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ရမှာလက်မှတ်ထိုးနိုင်မဲ့ရက်ကိုအတိမပြုတ်နိုင်သေးဘူးလို့ငြိမ်းချမ်းရေးအကျိုးဆောင်တွေကပြောပါရယ် NCA လက်မှတ်ရေးထိုးဖို့အသင့်အနေထားမှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့လည်းလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင့်အစီအဝေးတက်ရောက်တာမရှိသလိုဒီရက်ပိုင်းအတွင်းမှာငြိမ်းချမ်းရေးနဲ့အပြစ်ရစရေးဆွေးနွေးသွားဖို့အစိုးရကိုယ်စားလှယ်တွေကနေကန့်လန့်နေတဲ့အချိန်ထဲမှာပဲ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်ကြားမှာတိုက်ပွဲဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ဒီအချိန်တွေကိုတော့ VOA ထိုင်းခြေဆိုင်တဲ့တဲ့နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်
။မနေ့ကကျင်းပခဲ့တဲ့မြန်မာအစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ရဲ့တွေ့ဆုံညှိနှိုင်းမှုမှာတော့လာမယ့်အောက်တိုဘာလ3ရက်နေ့မှာပြန်လည်ကျင်းပမယ့်အစည်းအဝေးကနေ NCA လက်မှတ်ရေးထိုးမယ့်ရက်ကိုတတ်မှတ်သွားမယ်လို့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းရာရှိဦးလှမောင်ရွှေကပြောပါရယ်။
မနေ့ကတော့ကျွန်တော်တို့လက်မှတ်ရေးထိုးမဲ့ရက်နဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားကို22နိုင်ပြီးကျင်းပဖို့အတွက်ကိုစီစဉ်ဖိတ်ခဲ့ပါတယ်။ဒီအစည်းအဝေးမှာဘန်နာကိုယ်စားလှယ်တချို့အနေနဲ့ကတော့28 29 30မှာချိန်မှန်မှာဆက်မတူရှိပါတယ်။အဲ့ဒါပြီးတဲ့အထိခရစောင့်ပေးဖို့ဝန်ကြီးကိုအဆိုပြုတဲ့အတွက်ဝန်ကြီးကဒါညှိနှိုင်းဆောင်ရွက်လာဖြစ်တဲ့အတွက်ဒါကိုသဘောတူပါတယ်။ဒါပေမဲ့ဝန်ကြီးဦးအောင်မြင့်ဘက်ကလည်းပြင်ဆင်ကြတာအဲ့တော့သမလာကစက်တင်ဘာ29တိုင်းနာကောင်းဆောင်တွေကအောက်တိုဘာလလည်းလို့ပြောတဲ့အတွက်အောက်တိုဘာလလည်းတော့ကြော်ဖို့တော့မဖြစ်တတ်ပါဘူးလို့ပြောတဲ့အတွက်ဒီမှာတချို့ဆက်လာတဲ့လူတွေကလည်းလက်ခံပါတယ်ဘာကြောင့်မလို့ကျွန်တော်တို့နောက်တစ်ကြိမ်ပြန်ပြီးတော့ညီနေပွဲကိုအောက်တိုဘာလ3ရက်နေ့မှာဆုံးရမယ်အောက်တိုဘာ3ရက်နေ့မှာလက်မှတ်ရေးထိုးမယ်ရက်ကိုဆုံးဖြတ်မယ်လက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်း join committee ဖွဲ့မယ်လို့မနေ့ကတက်ရောက်လာတဲ့လူတွေနဲ့ပြည်ဦးအောင်မင်းနဲ့ဒီလိုမျိုးသဘောတူညီကြပါလိမ့်ကြ
ဒါပေမဲ့ NCA လက်မှတ်ရေးထိုးဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုခဲ့တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ဒီစည်းဝေးကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။ရှမ်းပြည်နယ်ဘက်မှာမြန်မာတပ်မတော်နဲ့ RCSS တို့အကြားစစ်ရေးသင်းမာနေတဲ့အခြေအနေတွေကြောင့်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဖိတ်ကြားချက်အတိုင်းတက်ရောက်ခြင်းမပြုဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်းလာကပြောပါရယ်။
ဒီဝေချင်းပါမယ်နေ့ရက်တွေမှာကျွန်တော်တို့ဒေတာတွေမှာစိုက်ပွဲတွေဖြစ်နေတယ်။ပြီးတော့ဒီလူထုတွေကလည်းပြူမှုတွေခံနေရတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့ဖြေရှင်းနိုင်ဖို့အတွက်ဆွေးနွေးဖို့လိုအပ်တယ်လို့မြင်တဲ့အကြောင်းကျွန်တော်တို့အပြင်ပိုင်းမှာမကျေမလွယ်ဖြစ်တဲ့ကိစ္စတွေအလုံးပြည်လည်မှုတွေရှိတော့ဒီကိစ္စတွေရှာဖို့ဆွေးနွေးဖို့အတွက်လိုအပ်တယ်ဆိုတော့ကျွန်တော်တို့အဲ့ဒီလိုတက်ဆိုင်မှုတွေကြောင့် UPWC ကနေဖိတ်ချလာတဲ့ကြီးကြီးကိုကျွန်တော်တို့မတက်ရောက်နိုင်ခင်မဲ့ဖြစ်ပါတယ်
အလားတူမြန်မာအစိုးရကနေအပြစ်ခံရစေးရေးအတွက်တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းထားတဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်ကြောင်မဲမြို့နယ်မိုင်းလိုမြို့နယ်ခွဲဘက်မှာတိုက်ပွဲတွေရစ်ဆက်ဆူဆူလို့ဖြစ်ပွားနေတယ်လို့ TNLA နိုင်ငံခြားရေးတာဝန်ခံတာပန်းလှကပြောပါတယ်
မနေ့ကနေ့ချင်းလောက်ဖြစ်သွားတယ်မနေ့ကဆိုရင်ကျောင်းမင်းမြို့နယ်မိုင်းလုံးမြို့နယ်ခွဲမှာနေ့ချင်းဖြစ်တယ်20ရက်နေ့လာလဲကျောင်းမင်းမြို့နယ်မိုင်းလုံးမြို့နယ်ခွဲနားထောင်လုံးရမှာမတက်မှာဖြစ်တယ်19ရက်နေ့ကျတော့ဒီမန်တုံမြို့နယ်တက္ကသိုလ်ကြီးရဖက်မှာဖြစ်တယ်ဒီရက်နေ့ကတော့စိုက်ပွဲကတော်တော်လေးကိုတော့ရှောက်မှာဖြစ်နေတယ်ကျောင်းမင်းမြို့နယ်တနင်္လာနေ့မှာမဟုတ်ဘဲဒီကျွန်တော်စီမရှိတဲ့နေရာနဲ့မဟုတ်လေ
အခုစနေတနင်္ဂနွေရက်တွေမှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေခဲ့ပြီတိုက်ပွဲတွင်ထိခိုက်ကြဆုံးမှုကတော့အသိမပြုနိုင်သေးဘူးလို့လည်း DNL နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန့်လှကပြောပါတယ်။စက်တင်ဘာလ18ရက်နေ့တုန်းကမြန်မာအစိုးရကနေမြန်မာငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတွေကနေတဆင့်ငြိမ်းချမ်းရေးနဲ့ပြစ်ခတ်ရစေးရေးအတွက် DNL ဘက်ကကန့်လန့်လာခဲ့ပါတယ်။အစိုးရဘက်ကကန့်လန့်ချက်ပေါ် DNL ဘက်ကကြိုးဆူတယ်လို့မြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်နေမှုတွေပုံမှန်များပြားလာတဲ့အတွက်ငင်းချမ်းရေးကမ်းလှမ်းချက်ပေါ်တန်တရားဝင်မိတယ်လို့ဆိုပါတယ
်ဒီရက်တိုင်းမှာလည်းကျွန်တော်လည်းဒီစီဘောကကွန်တီဖြစ်ခေါ်ပြီးတော့ကျွန်တော်အားလည်းချိန်နေနေပါတယ်အချောင်းဆုံးရေးကိုကျွန်တော်ကကြိုးဆိုးတယ်ကျွန်တော်ထင်တယ်ဒီစကားပေါ်ကွန်တီကလည်းဒါချိန်နေသွားဖို့ဖြစ်မှာပါကျွန်တော်စက်တင်ဘာလ3ရက်နေ့ကစပြီးတော့6ဆက်ပွဲတွေကနေ့တိုင်းနေ့ပါပါလေအဲ့လိုမျိုးကိုဖြစ်သွားနိုင်ကျွန်တော်တွေ့ရှိရတယ်စကားပြောကိုကမ်းလှမ်းတဲ့အထက်မှာလည်းဆေးရရင်ကရပုံမူတော့ဖိအားပေးတဲ့ဟာကတော့ကျွန်တော်ကဘောင်းကြီးဒါသမီးရပေါင်းပြဖြစ်တယ
်။ TNLA အနေနဲ့တနင်္ဂနွေလို့အပြစ်ခတ်ရစေး NCA လက်မှတ်ရေးထိုးရေးမှာအလုံးစုံပါဝင်ရေးမူတိုင်းဆက်လက်ရည်တည်သွားမယ်လို့လည်းဒါပန်းလှကပြောပါတယ်။ NCA လက်မှတ်ရေးထိုးနိုင်ရေးနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းနေချိန်ကြားကာလမှာလည်းစီရေးပဋိပက္ခတွေဖြစ်ပွားနိုင်သေးတယ်လို့စိတ်ချတည်ခံပြီးနိုင်ငံရေးရာတွေ့ဆုံဆွေးနွေးသွားဖို့လိုတယ်လို့လည်းမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲရရှိဦးလှမောင်ရွှေကပြောပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကြောင့်မြောက်မန်းတလူပြည်တွင်းငင်းချားရေးတည်ဆောက်နိုင်ဖို့အခက်အခဲရှိနေဦးမယ်လို့လည်းတိုင်းဒါခေါင်းဆောင်တွေဘက်ကပြောပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင် NCA စာချုပ်ချုပ်ဆိုမဲ့နောက်တရင်နောက်တစ်ပုဒ်တစ်ဆက်တည်းတင်ပြပါဦးမယ်အော်တိုဘာလအတွင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA စာချုပ်ချုပ်ဆိုဖို့မဖြစ်နိုင်ဘူးလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်တစ်ချိန်တည်းမှာပဲနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုလာမယ့်အော်တိုဘာလအတွင်းချုပ်ငိမ့်နိုင်တော့မယ်လို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဦးကဒီကနေ့နိုင်ငံတကာငင်းချမ်းရေးနေ့မှာပြောဆိုလိုက်ပါတယ်အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်ငင်းငယ်ရေးအတွက်မိတ်ဖွဲ့ရေးနဲ့လူတိုင်းသိခါရှိဖို့ Partnerships for Peace Dignity for All လို့ခေါင်းစဉ်ပေးထားတဲ့2015ခုနှစ်နိုင်ငံတကာငင်းချမ်းရေးနေ့ဆောင်ဖို့အတိုင်းအဖွဲ့အစည်းအလုံးပူးပေါင်းပြီးတနိုင်ငံလုံးငင်းချမ်းရေးအတွက်ဆောင်ရွက်နေတယ်လို့မြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူဦးညိုအောင်မြင့်ကပြောပါတယ်။လာမယ့်အောက်တိုဘာလအတွင်းမှာလည်းစစ်ပွဲတွေအပြီးသက်ချုပ်နိုင်နိုင်တော့မယ်လို့အခုလိုပြောပါတယ်
။သူရောတက်မတော်တိုင်းနယ်လက်ကင်အင်အားစုတွေရောနိုင်ငံရေးပါတီတွေရောပြည်သူ့လွတ်တော်ရောနောက်တစ်ခါကျွန်တော်တို့ရက်ဖက်လူဖွဲ့စည်းတွေပေါ့နော်နောက်တစ်ခါဒီလက်နက်ကင်ပြည်ပက်ကတွေမှာသက်ဆိုင်နေတဲ့ပုဂ္ဂိုလ်တွေအားလုံးကနေပြီးတော့ဗာပဲပြည့်ပြည့်ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ကိုဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့ယူရချက်နဲ့လုပ်တဲ့အတွက်ဗာပြည့်ပြည့်ဒီနေ့ကကျွန်တော်တို့ဒီ260ကျော်လက်နက်ကင်ပြည်ပက်ကတွေကိုအတန်နိုင်ဆုံးရှော့ချနိုင်တယ်အခုဒီပါတီကျွန်တော်တို့လာမယ့်နှစ်ပတ်လောက်တော့အတွင်းမှာတော့ကျွန်တော်တို့တမိုင်းမှာကြအရှိကြဆုံးဒီဒီစစ်ကောင်ချုပ်ငင်းစီတော့မယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျ။ငြိမ်းချမ်းနေတဲ့နိုင်ငံတွေနဲ့ရှင်ရင်ပြည်တွင်းစစ်ပွဲတွေပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံအတွက်တော့နိုင်ငံတကာငြိမ်းချမ်းရေးနေ့ဟာအထိပ္ပယ်ရှိတယ်လို့လည်းဦးညွတ်အောင်မြင့်ကပြောပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလာမယ့်အောက်တိုဘာလအတွင်းချုပ်ဆိုဖို့ကမဖြစ်နိုင်သေးဘူးလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအနီးကပ်စောင့်ကြည့်နေတဲ့နိုင်ငံရေးသုံးသက်သူဦးစီသူအောင်မြင့်ကအခုလိုသုံးသက်ပါတယ်
။မနေ့ကဆိုရင်အစိုးရကအစည်းအဝေးခေါ်လိုက်တယ်။အစည်းအဝေးကောင်းစဉ်ကတိုင်းပြည်လုံးအပြည့်အစုံစာချုပ်လက်မှတ်ရေးထိုးမဲ့နေ့အတွက်ကိုအကြိုညှိနှိုင်းစည်းဝေးပွဲပဲ။ဒါပေမဲ့အဲ့ဒီမှာတက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကနေတယ်။ နောက်တစ်ခုကဘာမှအဲ့ဒီမှာဆုံးဖြတ်လို့မရဘူးမရဘဲနဲ့တစ်ခါပြေးဖို့တစ်ခါပြန်သွားတယ်လဲဆိုတော့လာမဲ့လကုံပိုင်းမှာချင်းပိုင်းမှာလက်လက်ကန်တိုင်းသားအဖွဲ့တွေဆွေးနွေးပြီးတော့မှအဲ့ဒီရတဲ့ရလက်ပေါ်မှာပြန်ပြီးတော့မှသူတို့ဆုံးဖြတ်မယ်ဆိုတဲ့အခါကျတော့အခုအစိုးရကထိုးကျင်နေတဲ့ဆိုတဲ့ဥစ္စာကဖြစ်လာမလားမဖြစ်လာဘူးလားဖြစ်လာမယ်ဆိုလဲဘယ်နှဖွဲ့လောက်ကပဲထိုးမယ်ဘာမှမရေရာမသေးကြသေးတဲ့အခြေအနေတစ်ခုချင်းကြီးဆင်ကျင်ဆိုင်နေရတော့မယ
်အစိုးရဖက်ကရောလက်နက်ကန်တိုင်းရင်းသားတွေဖက်ကပါငြိမ်းချမ်းရေးအတွက်ဆောင်ရွက်လာတာဟာတိုင်းပြည်တိုးတက်ဖို့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်စက်တင်ဘာလ19ရက်နေ့ကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကနေနိုင်ငံတကာငြိမ်းချမ်းရေးနေ့အထိမ်းအမှတ်အနေနဲ့ကျင်းပခဲ့တဲ့အမျိုးသမီးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာစာရေးဆရာမမတီတာစံကြောင်းကငြိမ်းချမ်းရေးဖော်ဆောင်တဲ့အခါမှာအမျိုးသမီးတွေရဲ့ခန္ဓာကအရေးကြီးတယ်လို့အခုလိုပြောဆိုလိုက်ပါတယ
်အမျိုးသမီးဦးရေအများတဲ့အကြောင်းမလို့အမျိုးသမီးတွေငြိမ်းချမ်းမှုဆိုရင်လည်းငြိမ်းချမ်းမရနိုင်ဘူးပေါ့နော်အမျိုးသမီးတွေရေဆုံးဖြတ်မပါဘဲနဲ့လည်းငြိမ်းချမ်းဆိုတာရေးချင်မရှိနိုင်ဘူးအမျိုးသမီးတွေကဟိုပြုလုပ်သူတွေမကောက်ခံစားသူဖြစ်တယ်ပေါ့နော်များသောအားဖြင့်ငြိမ်းချမ်းရေးစိတ်သုံးရတဲ့အကြောင်းတွေကိုပုံပေါ်ကြပြီဟဲ့ဆိုလို့ရှင်အမျိုးသမီးတွေရဲ့ပုံရိပ်တွေနဲ့ပဲပုံပေါ်လေးရှိတာလေအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာငင်းငယ်နဲ့ပတ်သက်ရင်နော်ငင်းငယ်မပြတ်သုံးအောင်ကာကွယ်ဖို့ငင်းငယ်ရရအောင်စီမံခန့်ခွဲဖို့ငင်းငယ်လုံးဝအသီးဖြစ်အောင်လို့ပြဿနာဖြေရှင်းဖို့အဲ့လိုအဆင့်တိုင်းမှာအမျိုးသမီးတွေရဲ့အခန်းကဏ္ဍအရေးကြီးပြီးပါတဲ့နယ်လို့ပြောခဲ့တာပါဟုတ်
2000ခုနှစ်ကုလသမဂ္ဂအထွေထွေညီလာခံကနေအကြမ်းမဖက်ရေးနဲ့အပြစ်အခက်ရစဲရေးအတွက်နှစ်စဉ်စက်တင်ဘာလ22ရက်နေ့ကိုနိုင်ငံတကာငြိမ်းချမ်းရေးနေ့အဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ဒီနှစ်2015ခုနှစ်မှာတော့ငြိမ်းချမ်းရေးအတွက်အဖွဲ့အစည်းတွေပူးပေါင်းပါဝင်ကြဖို့ Partnerships for Peace, Dignity for All ဆိုတဲ့ဆောင်းပုံးနဲ့တိုက်တွန်းထားတာပါ။ဒါအပြင်ရန်ကုန်မြို့မှာလည်းနိုင်ငံတကာငြိမ်းချမ်းရေးနေ့အထိမ်းအမှတ်နဲ့လူငယ်တွေကနိုင်ငံတည်ငြိမ်ရေးအတွက်ငြိမ်းချမ်းစွာလမ်းလျှောက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
။မတင်ကြီးလည်းမရှင်VOA ကနေအခုညနေပိုင်းရေဒီယိုအစီအစဉ်ပြည်ပချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 ခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒီကနေ့ညနေခင်းအစီအစဉ်အဆုံးမသတ်ခင်ကြာရှိနေတဲ့အချိန်တွင်တင်ပြအချင်းချုပ်ကိုမှအေးသနာကျော်ကပြောပြပေးပါအောင်ရှင်
ဥရောပနိုင်ငံတွေအနေနဲ့ကြုံတွေ့နေရတဲ့ဒုက္ခတွေပြဿနာတွေတနိုင်ငံချင်းစီကဒုက္ခတွေအရေးတွေဘယ်ရွေးဘယ်များလက်ခံမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အားလုံးစုပေါင်းလှုပ်ဆောင်ရမယ့်အစီအစဉ်တစ်ရပ်လိုအပ်တယ်လို့ပိုလန်နိုင်ငံသားရဲ့ဝန်ကြီး Grzegorz Schetyna ကပြောပါတယ်။ဥရောပသမဂ္ဂပထမဦးစားပေးလှုပ်ဆောင်ရမယ့်အမကတော့ဒီနေဆက်မြင့်ကိုလုံးကြောင်အောင်ကာကွယ်ရမယ်ပြီးတော့ဒုက္ခသည်ကြိုဆိုရေးဌာနတွေဖွင့်ပြီးတော့အဲ့ဒီနေရာတွေမှာမှရောက်လာတဲ့သူတွေကိုဒုက္ခသည်အစ်စ်တွေလားစီးပွားရေးကြောင့်ပြောင်းရွှေ့နေထိုင်သူတွေလားဆိုတာစီစစ်သင့်တယ်လို့တင်းနှင်းလာနေတော့ Political Europe သတင်းစာရဲ့အတွင်းမြင်ဆောင်းပါးမှာပြောထားတာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆဲချက်ပေါ်မှာကုလသမဂ္ဂကာလကြာရှည်စုံစမ်းနေတဲ့ကိစ္စထူးခြားတဲ့တိုးတက်မှုတွေတွေ့ရတယ်လို့ IAEA နုမျိုးစွမ်းရည်အေဂျင်စီအကြီးအကဲကပြောပါတယ်။စုံစမ်းမှုတွေရဲ့အဓိကအချက်အချာဖြစ်တဲ့ပါချင်စစ်စခန်းကိုသွားရောက်ခွင့်ရခဲ့တာပါဝင်အီရန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ IAEA အကြီးအကဲက IAEA ဘုတ်အဖွဲ့ကိုအစီရင်ခံစာတင်ပြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ပထမဆုံးဒုက္ခသည်ခေါ်ယူနေရာချထားရေးအစီအစဉ်ဖြစ်နေထိုင်းနိုင်ငံမြန်မာနယ်စပ်ကဒုက္ခသည်အယောက်30ကိုခေါ်ယူနေရာချထားပြီးမှဖြစ်ပါရင်နယ်စပ်ဒုက္ခသည်စခန်းတစ်ခုကကရင်ဒုက္ခသည်တွေကို UNHCR ကုလသမဂ္ဂဒုက္ခသည်ရုံးရဲ့အကူအညီနဲ့ရွေးချယ်စီစဉ်မှုတွေလုပ်ဆောင်နေတယ်လို့တောင်ကိုရီးယားတရားရေးဌာနကပြောပါရရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ70 kHz 16683ညလိုင်းဒိုမီတာ79 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေရှင်။ VOA ကနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.